စကိုင်းတိုင်းလေးရက်ကုန်ကျွော်ကစာတင်ဆောင်ပေါ်လေချောင်းပြစ်ခတ်မှုမှာကလင်းငယ်၁၁ဦးသေဆုံးခဲ့တယ်ဆိုတာမဟုတ်ဘူးလို့စစ်ကောင်စီဘက်ကညွှန်ဆိုပါတယ်။ဒီပရင်းမျိုးနဲ့လက်ရက်ကုန်ရွာကစာတင်ဆောင်ပေါ်မြန်မာစစ်တပ်ရဲ့လေချောင်းတိုက်ခိုက်မှုမှာကလင်းငယ်၁၁ဦးအပါအဝင်လူ၃ဦးသေဆုံးခဲ့တဲ့အကြောင်း UNICEF အပါအဝင်ကုလသမဂ္ဂအဖွဲ့အစည်းတင်တဲ့လူအခွင့်အဖွဲ့တွေကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီကတော့ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့ထုတ်ပြန်ချက်တွေဟာမှားယွင်းနေပြီးကလေးငယ်၁၁ယောက်တည်ဆုံးတယ်ဆိုတာမဟုတ်ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA မြန်မာပိုင်းကိုပြောဆိုခဲ့ပေမဲ့ကလေးငယ်တည်ဆုံးတဲ့အရေးအတွက်အတိအကျကိုတော့ပြောကြားခဲ့ခြင်းမရှိပါဘူး
။ဒီရင်အခြေအနေမှန်လေးကိုမဆုံးသားမဲ့နဲ့တရင်ထုတ်ပြန်ခဲ့တာရှိတယ်။ဒီနိုင်ငံတော်အစိုးရနဲ့တရားဝင်ဆက်ဆံသက်သက်ဆက်ဆံနေတဲ့သူတို့နဲ့ဆက်ဆံနေတဲ့ဝန်ကြီးဌာနတွေကိုမေးမြန်းတာတို့ဆုံးသားတာတို့လုပ်ပြီးမှကျွန်တော်တို့ထုတ်ပြန်တင်တယ်လို့ပဲကျွန်တော်ပြောနေပါတယ်။
KIO နဲ့ PDF အဖွဲ့တွေကအရတားတွေကိုလူသားတိုင်းဖြစ်အသုံးချနေတာကြောင့်တိုက်ခိုက်မှုအတွင်းအရတားတွေထိခိုက်ခဲ့တာလို့ဗိုလ်ချုပ်ဇော်မင်းထွန်းကဆိုပါတယ်။ကလေးငယ်တွေစာတင်နေချင်းလေချောင်းကနေပစ်ခတ်ခဲ့တဲ့အတွက်ကလေးငယ်9ဦးထက်မနည်းသေဆုံးခဲ့တယ်လို့အဲ့ဒီဒေသမှာရှိနေသူတွေက VOA ကိုအစောပိုင်းမေးမြန်းချက်တွေမှာပြောကြားခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာစာတင်ချောင်းတွေကိုပစ်မှတ်ထားတိုက်ခိုက်တဲ့ရာဇဝတ်မှုအဖြစ်လူအခွင့်ရေးအဖွဲ့တွေဘက်ကရှုံးချပြောဆိုပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်ကတော့မြန်မာနိုင်ငံအတွင်းမှာနိုင်ငံတကာရာဇဝတ်မှုကျူးလွန်နေသူတွေအနေနဲ့တာဝန်ခံရမယ်လို့ပြောဆိုထားပြီးစာတင်ကြောင်းတွေနဲ့ဆေးရုံတွေအပေါ်တိုက်ခိုက်မှုဟာဆိုရင်လူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုပြောင်းပြောင်းတင်းတင်းချုပ်ဖောက်တာဖြစ်တယ်လို့ပြောဆိုထားပါတယ်။